္ဂလာပါရှင်လွတ်လပ်တဲ့အာရှအသံ RFA ရဲ့2024ခုနှစ်ဩဂတ်စ်လ28ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပါရှင်ကျမဝေမာထုံးပါရှင်ဒီနေ့ညအစီအစဉ်မှာစစ်ကောင်စီကိုအရေးယူဖို့ပြည်ထိုင်နိုင်ငံကလုံခြုံရေးကောင်စီကိုတင်သွင်းမှုပြင်ဆင်နေတဲ့သတင်းနဲ့အတူရွေးကောက်ပွဲမတိုင်ခင်စစ်ရေးအရှိန်မြင့်မယ်လို့ MUG ပြောလိုက်တဲ့အကြောင်းသတင်းဆောင်ပါတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်ရှင်စစ်ကောင်စီကရဲသားတွေကိုတိုက်ခိုက်တာတရားမဝင်လက်နက်တွေတင်သွင်းတာအပါအဝင်ငင်းချင်းနဲ့ပတ်သက်လို့တိုက်တွန်းချက်အသက်တွေပါတဲ့မြမရေးဆုံးဖြတ်ချက်တရက်ကိုကြီးတိုင်နိုင်ငံကကြဲကြဲပြန့်ပြန့်တင်သွင်းမှုပြင်ဆင်နေတယ်လို့ AP သတင်းကဖော်ပြပါတယ်ဒီဆုံးဖြတ်ချက်မှာမြမအရေးဆောင်ရွက်ဖို့အာဆီယံအထူးကိုယ်စားလှယ်နဲ့ကုလအထွေထွေအတွင်းရေးမှူးချုပ်တို့ရဲ့အထူးကိုယ်စားလှယ်တွေကိုသက်ဆိုင်သူတွေနဲ့တွေ့ဆုံဖို့တိုက်တွန်းထားပါတယ်အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လုံခြုံရေးကောင်စီမှာမြမနိုင်ငံနဲ့ပတ်သက်တဲ့ပထမဆုံးဆုံးဖြတ်ချက်ကိုပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလကရုရှားတရုတ်နဲ့အိန္ဒိယမပါပဲထောက်ခံမဲ့ဆက်နက်မဲနဲ့ဆုံးဖြတ်နိုင်ခဲ့ပြီးအခုနောက်တစ်ကြိမ်မြန်မာပြည်အရေးကိုထပ်ပြီးတော့တင်သွင်းဖို့ဒီတိုင်နိုင်ငံကအစီအစဉ်နေရဖြစ်ပါတယ်ရှင်တမ်းမြို့သားလူမျိုးရေးတက်မတော် TNN နေထိန်းချုပ်ထားတဲ့ရှမ်းပြည်မြောက်ပိုင်းတီပေါ်နဲ့ကြောင်မဲမြို့တွေကိုစစ်ကောင်စီကဩဂတ်စ်လ28ရက်နေ့မှာလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်ကြောင်မဲမြို့တိလင်ရက်ကွက်အာထက်ကတစ်ကြောင်ဝင်းအတွင်မနေ့ကစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်သွားတာလို့လုံခြုံရေးအမိမဖော်လို့တဲ့ဒေသခံတယောက်ကပြောပါတယ်။တီပေါ်မြို့မှာလည်းစစ်ကောင်စီကလေကြောင်ကနေဘုံကျဲလို့အရက်သား2ယောက်သိမ်းဆုံးခဲ့ပါတယ်။တီပေါ်မှာစစ်ကောင်စီတပ်ရဲ့လေကြောင်တိုက်ခိုက်မှုကြောင့်တစ်လအတွင်းအရက်သား20ခန့်သိမ်းဆုံးခဲ့တယ်လို့လူမှုကွန်ရက်အဖွဲ့တွေနဲ့ဒေသခံတွေကပြောပါတယ်ရှင်။စကိုင်းတိုင်းကလေးမျိုးကနေချင်းပြည်နယ်တဲကိုစံအပါဝင်စားတောင်းကုန်စီတွေတဲယူခွင့်စစ်ကောင်စီကကန့်သက်ထားတာတပတ်ကျော်ရှိနေပါပြီ။ဩဂတ်လ20ရက်နေ့ကနေ28ရက်နေ့ဒီနေ့အထိတပတ်ကျော်အတွင်းစံစားတောင်းကုန်ဖျက်စစ်ပစ္စည်းဘီလာမြေအပါဝင်အိမ်ဆောက်ပစ္စည်းတွေကိုတဲယူခွင့်ပိတ်ပင်ထားတာပါ။စကောင်စီတက်တွေဟာကလေးမျိုးရှစ်မိုင်ကလေးတက်ကတူမုတ်ဦးအရှိနဲ့ခိုင်ကန်းမျိုးတွေမှာတက်ဆွဲထားပါတယ်။ဆိုင်ကယ်ကားနဲ့သွားလာသူတွေကိုကလေးမျိုးအဝင်အထွက်မှာအမြဲစစ်ဆေးနေပြီးတော့ငွေကြေးတောင်းခံနေတယ်လို့ဒေသခံတွေကပြောပါတယ်ရှင်။တနင်္သာရီတိုင်းအခြေဆိုင်ဒေတာရင်းသတင်းတွေကိုရေးသားဖော်ပြနေတဲ့ The Well Watch Media ကသတင်းသမားနှစ်ယောက်ကိုစကောင်စီကနှစ်ရှည်ထောင်ဒဏ်ချလိုက်တယ်လို့ Editor ချုပ်ကိုကျော်စမ်းမင်းက RFA ကိုပြောပါရတယ်။သတင်းတောက်ကိုအောင်စန်းဦးကိုထောင်အနှစ်20နဲ့ကိုမျိုးမြင့်ဦးကိုထောင်ဒဏ်တက်ကျွန်းကြခံဖို့ဗိတ်ထောင်စစ်ခုံရုံးကအမိန့်ချမှတ်လိုက်တာလို့ပြောပါရတယ်။သူတို့ကိုဥပဒေနဲ့အညီခုခံကာကွယ်ခွင့်မပေးဘဲဥပဒေမဲ့ထောင်ချလိုက်တာလို့ The Well Watch Media ကဩဂတ်စ်လ28ရက်နေ့မနေ့ကထုတ်ပြန်ပါရတယ်။သတင်းသမားတွေဟာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေတွေနဲ့တရားစွဲခံခဲ့ရတာပါရှင်။ထိုင်းနိုင်ငံမှာဇွန်လဇန်ကနေဩဂတ်စ်လတတိယပတ်အထိရပ်ပေါင်း80နီးပါးအတွင်းအထောက်အထားမဲ့မြန်မာအလုပ်သမားသသိန်းခွဲကျော်ဖမ်းဆီးခံထားရတယ်လို့ထိုင်းအလုပ်သမားရေးဝန်ကြီးဌာနကဩဂတ်စ်လ24ရက်နေ့မှာထုတ်ပြန်ထားပါတယ်။ထိုင်းအစိုးရရဲ့တရားမဝင်အလုပ်သမားဖမ်းဆီးရေးရက်120စီမံချက်အတွင်းအထောက်အထားမဲ့အလုပ်သမား2သိန်းကျော်ဖမ်းဆီးခံထားရပြီးအဲ့ဒီထဲမှာမြန်မာနိုင်ငံသား3သိန်းခွဲကျော်အထိအများဆုံးပါဝင်နေရဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်ရှင်။လာမယ့်2025ခုနှစ်နိုဝင်ဘာလမှာရွေးကောက်ပွဲကျင်းပနိုင်မှုစစ်ကောင်စီကအရှိန်မြင့်ပြင်ဆင်လာချိန်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ကဒီရွေးကောက်ပွဲမတိုင်ခင်စစ်ရေးအရှိန်မြင့်ဖို့တော်လှန်ရေးအင်အားစုတွေကိုတက်လှမ်းလိုက်ပါတယ်မထထအိမ်တော်တင်ပြထားပါတယ်ရှင
်စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်နိုင်ငံတော်စစ်ရေးအရှိန်မြင့်ဖို့နဲ့နိုင်ငံရေးအရာပြင်ဆင်မှုတွေလုပ်ကြဖို့ NUG ဝန်ကြီးချုပ်မန်ဝဲခိုင်တန်းကဩဂုတ်လ28ရက်နေ့ကပြုလုပ်တဲ့ NUG အစိုးရအဖွဲ့အစည်းအဝေးမှာပြောပါရယ်မြမအရေးမှာရွေးကောက်ပွဲလမ်းကြောင်းကိုထောက်ခံအားပေးသွားမယ်ဆိုတဲ့နိုင်ငံတချို့လည်းရှိနေတာကြောင့်စစ်ကောင်စီကရတဲ့အနည်းနဲ့လှုပ်ဆောင်မှာဖြစ်တယ်လို့တော်လိုင်းအင်အားစုတွေဘက်ကလည်းကြိုတင်ပြင်ဆင်ကြဖို့ဆိုပြီးပြောခဲ့တာပါ Champion Miao Pine, Mandalay Danga, Nemi, the Chogo, Tencho Tare, Damuta Lumiai, Damaro, T and Elie, Pioi, Sugui, Shidu, Lui, Ugaro, Thro Tencho Tare, Nemi Rima, Sikon C. H. Rico, Wego, Quimpy Mamma Hopulu, RFU Piovare.
Maro Piazza, and a Tencho Nemi Rimaio, the Adish Maro, Lessi Tentare, Nemi Rimaparo, the Sikon C. H. Rico, Paro, Maro, Chimba Mamma Hopu, Chimba Kunet, Maro Piumamma.
စစ်ကောင်စီကတော့ရွေးကောက်ပွဲကိုတရက်ထဲအပြီးကျင်းပမှာမဟုတ်ဘဲနယ်မြေလုံးကျော်ရေးပုံမူတည်ပြီးအပိုင်းလိုက်လုပ်သွားဖို့စီစဉ်နေကြောင်းစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကဩဂုတ်လ20ရက်နေ့နိုင်ငံရေးပါတီတွေနဲ့တွေ့ဆုံပွဲမှာပြောဆိုခဲ့တယ်လို့အဲ့ဒီအစည်းအဝေးကိုတက်ရောက်ခဲ့သူတွေကRFA ကိုပြောပါတယ်ကျွန်တော်တို့အနေနဲ့ကတော့
2025ရွေးကောက်ပွဲလုပ်မှာကျွန်တော်တို့ကလုပ်ပြလိမ့်မယ်လို့ယုံကြည်ကြပါတယ်။ဟိုရွေးကောက်ပွဲလုပ်တယ်ဆိုတာကတော့ကော်မရှင်ကနေပြီးတော့မှတင်တာစီစစ်ပြီးတော့လုပ်တာဖြစ်ပါတယ်။သုံးမျိုးရတော့ဒါနိုင်ငံတော်ဘိုင်းပေါ့နော်။တပည့်ချုပ်နေသွားပြီးတော့တောင်းကြားသူကနေဆုံးနဲ့အောင်မြင်ဆုံးဖြစ်အောင်လုပ်နိုင်လို့မယ်လို့ပဲကျွန်တော်ကအဲ့လိုယုံကြည်ပါတယ်။စစ်ကောင်စီဟာလာမယ့်အောက်တိုဘာ
ဖြစ်အောင်ပြုလုပ်နိုင်ဖို့စစ်ကောင်စီကကြိုးပမ်းနေတာလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ရဲ့ဗဟုအလုပ်ကော်မတီဝင်ဦးချော်ထွေးကပြောပါတယ
်။သူတို့ကိုယ်တိုင်ချိုးဖောက်ထားတဲ့2008ခြေဦးအရဘဲဆန္ဒနဲ့စုစုပေါင်းရဲ့73ရာခိုင်နှုန်းလောက်ပဲဖြစ်ဖြစ်ကျင်းပနိုင်ပဲဆိုရင်တော့အပိုင်းလိုက်ဖြစ်ဖြစ်မရှက်မကြောက်လို့ဖို့ကြံစီနေတယ်လို့ကျွန်တော်တို့သိထားပါတယ်။နော်အနာသိစိတ်ကောင်းဆောင်တွေရဲ့အနာတီမြဲဖို့သူတို့မိသားစုအတိုင်းအဝိုင်းကြီးပွားချမ်းသာဖို့အတွက်ပဲနော်နောက်ပြီးတော့နိုင်ငံတကာကိုလှည့်သားရအောင်အတိအမှတ်ပြုလက်ခံလာအောင်ရွေးကောက်ခံအစိုးရအဖြစ်ပုံဖော်ကျင်နေလို့ပဲဖြစ်ပါတယ
်။ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းနဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးခင်မောင်ဦးတို့ကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်ပေမဲ့လက်ခံဖြေဆိုတာမရှိပါဘူး။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးချော်မိုးထွန်းကတော့စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်မျှတပြီးအလုံးပါဝင်တဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်တာကြောင့်ထောက်ခံပံ့ပိုးတာတွေမလုပ်ဖို့နိုင်ငံတကာကိုတောင်းဆိုထားပါတယ်ရှင်။
RFA ထုတ်လွှင့်နေပါတယ်ရှင်။မြောင်းမြနဲ့တရက်ထောင်မှာလူရက်စေ့ပင်မဲ့အခုထိထိမ့်သိမ်းခံထားရတဲ့ရိုဟင်ဂျာ150ကျော်ရှိနေပြီးဒါဟာဥပဒေမဲ့လူရက်လို့လူခွင့်ရေးသမားတွေနဲ့ရှေ့နေတွေကထောက်ပြကြပါတယ်။အပြည့်အစုံကိုမတ်သက်စင်လိုင်းတင်ပြပါမယ်ရှင်
။ ARD တိုင်းမြောင်းမြချင်းထောင်နဲ့မကွေးတိုင်းတရက်ချင်းထောင်မှာလူရက်စေ့ပင်မဲ့လုံခြုံရေးအကြောင်းပြချက်နဲ့ဆက်လက်ထိမ့်သိမ်းခံထားရတဲ့ရိုဟင်ဂျာ150ကျော်ရှိနေတယ်လို့အချင်းထောင်နဲ့နှိစက်သူတွေနဲ့ရိုဟင်ဂျာရေးကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။မြောင်းမြထောင်ကလူရက်စေရိုဟင်ဂျာ120ကျော်နဲ့တရက်ထောင်က30ခန့်ကိုဒီကနေ့ထိနေရက်ပြန်မပို့သေးပဲဆက်လက်ထိန်းသိမ်းထားတာလို့ဆိုပါတယ်။လုံခြုံရေးအရအမည်မဖော်လိုတဲ့မြောင်းမြထောင်နဲ့နှိစက်သူတယောက်ကလူရက်စေတာ6လလောက်ရှိနေတဲ့ရိုဟင်ဂျာတွေကိုရခိုင်မှာတိုက်ပွဲဖြစ်နေတယ်ဆိုတဲ့အကြောင်းပြချက်နဲ့ပြန်မလွတ်ပေးသေးဘူးလို့ RFA ကိုပြောပါတယ
်။လူရက်ကပြီးသွားတာကြောင်းတကယ်ဆိုရင်အလေးစား6လလောက်ဆိုရင်ဒါပေမဲ့သူတို့ကဒီရိုဟင်ဂျာတွေကလည်းမလို့လုပ်လို့ဆိုတော့ဒီမောင်းလုံးကိုပြန်ပူလာတော့လို့တော့အခုဒါနဲ့ဟိုကဟိုဘက်မှာပြစ်ပြနေတာဘောင်းလုံးကိုပြန်မပူနိုင်ဘူးသူတို့အဲဒီတော့လည်းမလုပ်ဘူးမလုပ်ဘူးပဲနဲ့သူတို့ထောင်ထဲမှာလည်းအတိုင်းထားတာလေ
ရိုဟင်ဂျာတွေဟာထောင်ကျနေချိန်တန်းစီတွေရဲ့ညှဉ်းပန်းနှိပ်စက်မှုခံရတာစေဝါအလုံးလောက်ကုသခွင့်မရတာနဲ့အာဟာရချို့တဲ့မှုတွေကြောင့်အခုနှစ်ဖေဖော်ဝါရီလမှာ2ရက်ဇွန်လမှာ2ရက်သေဆုံးခဲ့တယ်လို့ရိုဟင်ဂျာရေးကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်ရိုဟင်ဂျာရေးကူညီဆောင်ရွက်ပေးနေသူတယောက်ကတော့လူရက်စစ်ရိုဟင်ဂျာတွေကိုလုံခြုံရေးအရနေရပြန်မပို့နိုင်အောင်အချင်းတောင်မှာဆက်မထားသင့်ဘူးလို့ RFA ကိုပြောပါတယ်
။သူတို့ကအဓိကဖမ်းတာလာဝကဥရီနဲ့ဖမ်းတာလေ။လာဝကအတာဝန်ယူပြီးတော့အဲ့ဒီလူတွေကိုဆက်ဆံရမျိုးနေသူကားနဲ့တင်ပေးတယ်။သူနောက်ပိုင်းမှာတော့ရခိုင်မှာလည်းစစ်တွေဖြစ်နေတော့သူကလုံခြုံရေးအရပေါ်သူတို့မပို့ဘူးဆိုတဲ့ဟာဒီကလေးကမပို့ရင်လည်းသူတို့ကမှမထောင်ထဲမှာမထားသင့်ဘူးပေါ့။
ပြီးခဲ့တဲ့နှစ်တွေအတွင်း ARD တိုင်းမှာဖမ်းဆီးခံခဲ့ရတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းနဲ့ရခိုင်ပြည်နယ်ဘူတီတောင်မောင်တော်ဒေသကနေရွှန့်ခွာလာသူတွေဖြစ်ပါတယ်။လုံခြုံရေးအရအမည်မဖော်လိုတဲ့တရားလွတ်တော်ရှေ့နေတယောက်ကလူရဲစေသူတွေကိုဆက်လက်ထိန်းသိမ်းထားတာဟာဥပဒေနဲ့မညီဘူးလို့ RFA ကပြောပါတယ
်။ခုနလုံခြုံရေးတွေမတိမငြိမ်ဖြစ်နေတဲ့အတွက်လွှင့်မပေးနိုင်ဘူးဆိုရင်လည်းအမှန်ကတော့ဒါအချင်းတောင်ထဲမှာတော့ထိန်းသိမ်းထားမှာမဟုတ်ဘူး။သူကအခြားပြင်ပလွတ်လပ်တဲ့ နေရာတစ်ခုခုမှာပေါ့စာရေးရေးကပြေဝါနဲ့အဲဒီလိုမျိုးအတွဲပြောင်းပြီးတော့ training ထားမှာဖြစ်ပါတယ်ထောင်ထဲမှာဆက်လက်ပြီး training ထားဖို့ဆိုတော့ဥရင်းနဲ့ညီညွတ်တယ်လို့ကျွန်တော်တို့မမြင်ဘူ
းညီမလူခွင့်ရေးကွန်ရက် BHRM ရဲ့ညွှန်ကြားမှုဦးကျော်ဝင်းကလည်းလူရဲ့စေသူတွေကိုဆက်လက် training ထားတာဟာလူခွင့်ရေးချိုးဖောက်တဲ့အပြင်ရာဇဝတ်မှုပါကျူးလွန်တာလို့ဝေဖန်ပါတယ
်အချင်းချရဲ့စေသွားပြီးတစ်စက္ကန့်ဆိုတာနဲ့အဲ့ဒီလူတွေကအဲ့အချင်းထဲမှာတော့ထပ်မရှိသင့်တော့ဘူးပေါ့နော်အဲ့ဒီအချင်းရက်စီသွားပြီးတော့သူတို့ဆက်လက်နေနေရတယ်ဆိုတာကဒါလူခွင့်ချိုးဖောက်မှုတွေမကပဲရာဇဝတ်မှုတစ်ခုကျူးလွန်နေတဲ့ပြစ်မှုဖြစ်တယ်ပေါ့နော
်ရခိုင်ပြည်နယ်မောင်တော်နယ်ဘူတိတောင်မြို့နယ်ကရိုဟင်ဂျာတွေဟာ2018ခုနှစ်ဩဂုတ်လ25ရက်နေ့ကတည်းကစစ်တပ်ရဲ့နေမြေရှင်းလင်းရေးကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရပါတယ်အခု2024ခုနှစ်ဩဂုတ်လ4ရက်နေ့ကလည်းမောင်တော်မျိုးကိုအာရခတ်တပ်တော် AA ကစတင်ထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ရိုဟင်ဂျာတွေဟာအစုလိုက်ပြုံလိုက်ထပ်မံထွက်ပြေးနေရဆဲဖြစ်ပါတယ်ရှင်
။အခုနောက်ဆုံးအနေနဲ့လက်မှုအတတ်ပညာရပ်ဖြစ်တဲ့စက္ကူလိတ်တဲ့အမှုပညာကိုကျေးလက်ဒေတာကအင်ရှင်မတွေပါတက်မြောက်ဖို့တင်ကြားပေးနေသူတယောက်အကြောင်းကိုကျော်ထွန်းနိုင်ပြောပြပါပါရှင်။
ဝင်ငွေကောင်းတဲ့သင်္ဘောသားဘဝကိုဆွန့်လွတ်ပြီးလက်မှုအတတ်ပညာနဲ့ကျေးလက်နေအင်ရှင်မတွေကိုအလုတ်ကင်တွေဖန်တီးပေးနေသူကတော့အသက်33နှစ်အရွယ် Treasure House at Gallery တီထောင်သူကိုဇော်ထိုက်ပါသူဟာ2009ခုနှစ်ကဒဂုံတက္ကသိုလ်ကနေပွဲရခဲ့ပြီးအဲ့ဒီနှစ်မှာပဲသင်္ဘောသားဘဝကိုစတင်ခဲ့တာဖြစ်ပါတယ်သင်္ဘောသားအလုတ်ကဝင်ငွေကောင်းပေမဲ့သူဝါသနာပါတဲ့အသက်မိုးဝမ်းကြောင်းမဟုတ်တာကြောင့်ဝါသနာပါရာစက္ကူလိတ်တဲ့အမှုပညာကိုလုပ်နိုင်ဖို့တင်မောပေါ်ကနေခုံချခဲ့တာလို့ဆိုပါတယ
်တင်မောသားလို့ကိုကျွန်တော်2016မှာနားလိုက်တယ်အဲနားပြီးတော့ဒဝနာပါတဲ့အရာတခုကိုလုံးမှာဖြစ်တဲ့အတွက်ကျွန်တော်အနေနဲ့ဒီဇိုင်းမမတ်လုပ်ချင်တယ်ပြီးတော့ဒီကိုကိုဝနာပါတဲ့အရာဖြစ်တဲ့အတွက်ကျွန်တော် professional ကြာကြာလေ့လာနေတယ်အဲအကြောင်းမလို့ကျွန်တော်တင်မောသားမှာတင်မောသားဘဝတော့ကျွန်တော်အချိန်ပေးနိုင်တာများတယ်အစီမမလိုက်မှာကျတော့အားတဲ့အချိန်တော့ပဲလိုရတာအဲ့တော့အချိန်ပေးနိုင်များတဲ့အတွက်ဒါကိုဒီဇိုင်းမမတ်လုပ်တော့မှာဖြစ်တဲ့အတွက်2016မှာကျွန်တော်အပီးတိုင်းတင်မော live ကိုနားလိုက်တာနားပြီးတော့ကျွန်တော်ဒီအခုထိကိုကျွန်တော်လုပ်နေတာပေါ့
တင်မောသားဘဝနဲ့အာရှတိုက်ဥရောပတိုက်တွေအထိခြေဆံရင်း2014ခုနှစ်ကစပြီးစက္ကူလိတ်ပညာကိုတင်မောလိုက်ရင်းနဲ့အချိန်ရရင်ရတယ်လို့ယူကျူးကနေလေ့ကျင့်သင်ယူခဲ့တာလို့ပြောပါတယ်အခုတော့ရန်ကုန်တိုင်းသင်္ကန်းညွန့်မြို့နယ်တမာတီသုံးလမ်းမှာမိဘတွေနဲ့နေထိုင်ရင်းစက္ကူလိတ်လက်မှုပညာနဲ့အလုပ်ခန်းလေးဖွင့်ပြီးလုပ်ကိုင်နေပါပြီကိုဗစ်ကာလအလုပ်ကိုင်တွေရှားပါးလာတဲ့အချိန်မှာကျေးလက်ဒေတာကအင်ရှင်မတွေဝင်ငွေရဖို့အတွက်ကျေးလက်ဒေတာထွက်ဂျုံအိတ်တွေကိုစက္ကူလက်အမှုပညာနဲ့ပေါင်းဆက်ပြီးဈေးကွက်ဝင်ပစ္စည်းဖြစ်အောင်စတင်ဖန်တီးခဲ့ပါတယ
်အခုခေတ်ဆိုရင်တော့ဘာပြောဒါကအချိန်ကုန်တက်တာစီတယ်ပြီးတော့ကျွန်တော်အနေနဲ့ဒါလိုမျိုးစက္ကူအမြင်ထွက်ဖို့အတွက်ကဖျက်ဖျက်နေရတဲ့အချိန်ကအများကြီးကို waste ဖြစ်တယ်ကျွန်တော်ပို့ပြီးတော့တေချာတိကျကျတက်တရရဖြစ်စီရယ် paper ကွင်းလင်းနဲ့ပတ်သက်တဲ့တူးစီတော့ထွက်လာပါပြီဂျုံရိုးအဲ့ပုံမှာဖန်တီးတာတခုရယ်ဖန်တီးလို့ရတဲ့အပြင်နောက်တစ်တစ်ခါရရတဲ့အများကြီးများဖန်တီးလို့ရတယ်ဒါကဘာကြောင့်လဲဆိုတော့လက်မှုပညာဖြစ်နေလို့လက်မှုပညာဖြစ်နေလို့ဖြစ်တဲ့အတွက်ဂျုံရိုးပုံမှာမဟုတ်ဘဲနဲ့နိုင်ပုံမှာဖန်တီးမယ်ဆိုရင်ရတယ်ကားချက်ပုံမှာဖန်တီးမယ်ဆိုရင်ရတာပဲ
သက္ကူလိုက်တဲ့အတတ်ပညာဟာအီဂျစ်မှာစတင်ပေါ်ထွန်းခဲ့တာဖြစ်ပြီး15-16ရာစုလောက်ကတည်းကဥရောပပတ်မှာတွင်ကျဲခဲ့တဲ့ရှေးဟောင်းလက်မှုပညာတစ်ခုဖြစ်တယ်လို့ကိုသောထိုက်ကပြောပါတယ်ဒီသက္ကူလိုက်တဲ့လက်မှုပညာကိုဝါသနာပါတဲ့သူတွေဝင်ငွေရှာနိုင်တဲ့အခြေအနေထိရအောင်မျှဝေတင် जा ပေးဖို့လေကိုဇော်ထိုက်စီစဉ်ထားပါတယ်ခင်ဗျာ
ကျွန်တော်လိုလုံးဝလိုမဖြစ်အောင်လို့အခက်အခဲစစ်မလေ့လာအောင်လို့ကျွန်တော်နေပညာမျိုးစီပေးဖို့ရှိတယ်အဲ့ဒါတခုကဘာလဲဆိုတော့ဒါ paper quilling app စက်ကူလေးတဲ့အမှုပညာကိုတင်တဲ့နေဖွင့်ဖို့အဓိကကျွန်တော်အကျိုးပြုချင်တာဖြစ်တဲ့အတွက်ဟို free product ဖွင့်ချင်တာဘာကြောင့်လဲဆိုတော့အခုလိုမျိုးအခြေအနေမှာပို့ဆိုမှာပေါ့အလုံးမရှိလို့များလိမ့်မယ်ပြီးတော့ဝင်ဝင်မရှိလို့များလိမ့်မယ်အဲ့တော့သူတို့ကလည်းဒီပညာပေါ်ဒီပညာကိုပြီးခိုးပြီးတော့သူတို့ဘဝကိုသူတို့လှအောင်လို့သူဖန်တီးလိမ့်မယ
် RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြစေမြန်မာပြည်သူပြည်သားများဘေးရန်ရဲ့အပေါင်းကင်းဝေးပါစေရှင်
Radio Free Asia.